ဂမ်ဘီယာနိုင်ငံနဲ့ ICJ မှာရင်ဆိုင်ရတဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းအခြေအနေဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာစံနှုန်းနဲ့မကိုက်ညီဘူးဆိုတာကိုမငင်းလို့ပေမဲ့ဒါတွေဟာလူမျိုးတုံးတတ်ဖြတ်မှုလို့သတ်မှတ်လို့မရနိုင်တဲ့အကြောင်းနိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဒေါက်တာဆစကြည်ကဒီကနေ့ညနိုင်ငံကိုပြောတဲ့မင်ကွန်းမှာထည့်ပြီးတော့ပြောသွားပါတယ်ဒီအမှုရင်ဆိုင်ရစမှာဝိုင်းရံခဲ့ကြတဲ့လူလူကြောင့်အမှုရင်ဆိုင်ရမှာအဖြစ်စေခဲ့တယ်လို့လည်းပြောသွားပါတယ်မင်ကွန်းအနှစ်ချက်ကိုကိုသားညိုကပြောပြပါမယ်ရှင်
အခုမိတ်ကွန်းဟာ ICJ နိုင်ငံတကာတရားရုံးမှာသူဦးဆောင်ရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေကိုအများပြည်သူသိရှိစေဖို့ရှင်းလင်းတင်ပြတာဖြစ်တယ်လို့ဒေါက်တာဆစကြည်ကပြောပါရယ်။သူတို့အနေနဲ့မြန်မာနိုင်ငံဘက်ကရှိနေတဲ့ဥပဒေကျိုးဆောင်တွေရဲ့ကြွမ်းကျင်မှုနဲ့အတူရူးသသအပြည့်စုံတရားရုံးကိုရှောက်လွှဲခဲ့တယ်လို့ဆိုပါရယ်။လက်ရှိအမှုရင်ဆိုင်နေရတဲ့ပြည်ပခအတွင်းမှာလူခွင့်ချိုးဖောက်တာတွေရှိနိုင်ပေမဲ့ဒါကို genocide လူမျိုးတုံးတပ်ဖြတ်မှုလို့သတ်မှတ်လို့မရနိုင်တဲ့အကြောင်းပြောသွားပါရယ်။
ကျမအနေနဲ့ဒီလိုမျိုးလက်နက်ကန်ပဋိဖက်ကတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးတွေမှာလူခွင့်ချိုးဖောက်မှုတွေရှိနိုင်တယ်။တရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနဲ့ဆက်လျင်းပြီးနိုင်ငံတကာကလက်ခံထားတဲ့စံနှုန်းတွေနဲ့တွေးဖီးနိုင်တယ်ဆိုတဲ့အချက်ကိုအငင်းမပွားခဲ့ပါဘူး။ဒါပေမဲ့လည်းဒီလိုချိုးဖောက်မှုတွေကိုလူမျိုးပြုံးတိမှုနဲ့လူမျိုးပြုံးတိစေဖို့ရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့မသတ်မှတ်နိုင်ပါဘူး။ချိုးဖောက်သူတွေကျူးလွန်သူတွေရှိခဲ့ရင်ဥပဒေနဲ့အညီအရေးယူမှုတွေဆောင်ရွက်မှာဖြစ်တယ်လို့ဒီလိုအရေးယူရာဆန္ဒနဲ့အရေးယူနိုင်စွန်းလဲကျမတို့အနေနဲ့အပြည့်အဝရှိနေပါတယ
်အမှုနဲ့ပတ်သက်လို့အများပြည်သူတွေပို့ပြီးတော့သိရှိနားလည်နိုင်ဖို့တရားရုံးကိုတွားရောက်ခဲ့ကြတဲ့မြန်မာကုစလေအဖွဲ့ကနေပြီးတော့ဥပဒေရှုထောင့်နိုင်ငံရေးရှုထောင့်တန်တမာရေးရှုထောင့်အသီးသီးကနေပြီးတော့ဆွေးနွေးတဲ့ဇဂဝိုင်းအစီအစဉ်တွေကိုလည်းနိုင်ငံတော်အားလုံးကိုထုတ်လွှင့်ပေးမယ်လို့ဒေါက်တာဆွကြည်ကပြောပါတယ်ဂမ်ဘီယာနိုင်ငံဘက်ကရှောက်လဲတဲ့နေရာမှာတော့ဒီအာဆာအစိုးရအဖွဲ့ကကြမ်းဖက်မှုတွေနဲ့တမိုင်းနောက်ခံအခြေအနေတွေကိုမျက်ကွယ်ပြုခဲ့ရဆိုပြီးတော့ဝေဖန်ပါလေ။ဒါပြင်ခုသူရင်ဆိုင်နေရတဲ့အမှုဟာရခိုင်ပြည်နယ်တွင်းအခြေအနေတွေကိုအရင်ကာလတွေတုန်းကမျက်မျက်တပ်တမကင်တွယ်ခဲ့တာတွေကြောင့်လည်းဖြစ်တယ်ဆိုပြီးတော့အပြစ်တင်ပါလေ
။ဒီကနေ့တရားရုံးတော်မှာကျမတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာတကယ်တော့ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းကဖြစ်ပွားခဲ့တဲ့ကိစ္စတွေကြောင့်တည်းမဟုတ်ပဲလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်များစွာကာလအတွင်းရခိုင်ပြည်နယ်မှာရှိနေခဲ့တဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအာဏာချက်တွေကိုလက်တွေ့ကြကြမျှမျှတတကင်တွယ်ဖြေရှင်းနိုင်ခဲ့တဲ့အခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့ကြတာကြောင့်လည်းဖြစ်ပါတယ
်ပြောရမယ်ဆိုရင်တော့အခုဒီမိကွန်းဟာ ICJ တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေပြင်အဓိကထားပြောရတဲ့ချက်ကတော့လူလူရဲ့ပူးပေါင်းပါဝင်မှုနဲ့လူလူရဲ့ထောက်ခံမှုကိစ္စဖြစ်ပါတယ်
မြန်မာနိုင်ငံတစ်ခွန်းလုံးနဲ့တဟိတ်မျိုးသားမကကပအနှံ့ပြားမှာရှိနေကြတဲ့ကျမတို့ပြည်သူတွေရဲ့ရဲရဲရောရောစောတကမတက်စတန်တခဲနဲ့အားပေးထောက်ခံမှုတွေဟာကျမတို့မြန်မာကိုယ်စားလှယ်အဖွဲ့အတွက်နိုင်ငံတရားရုံးတော်မှာရှောက်လဲစဉ်တကယ်ကိုပဲခွန်အားတွေဖြစ်စေခဲ့ပါတယ
်တစ်ဖက်မှာတော့မြန်မာလူလူအနေနဲ့ခုလိုမျိုးထောက်ခံအားပေးတာအပြင်ဒီမှုကိစ္စအပေါ်မှာနှလုံးသားနဲ့ရောအုံနောက်နဲ့ပါခင်ခင်မမရှင်းလင်းသိတော့မှပို့ပြီးတော့တန်ဖိုးကြီးတဲ့အားဖြစ်လိမ့်မယ်လို့ဒေါက်ဆန်းဆွကြည်ကပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကတင်ပြထားတဲ့ကြားပြအရေးပေါ်ဆောင်ရွက်ချက်တွေကိုတော့တရားရုံးကနေပြီးတော့ဇန်နဝါရီလထဲမှာဆုံးဖြတ်ဖို့ရှိတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့ပါတယ်ခင်ဗျာ